Indonesia Raya Junzuega, Atika Babdam Jungani, Kilometer Liz and our way to the daily today, Kalan Jomaba, Indonesia Singapune, Mayngazejo, Kilometer Artist, Sister Lee Kilometer Webari. Dijuma, the Karunga, BNN, Sukade, Nitoa Kebure, Bada Hani Janibari.
Yeah, the Lubari, Tolaji Shigera, Kuro, the Kue, Chamarore, the Charles Auri, the Darin, the Souda Sura, Chestila Babi.
အတန်း50အရွယ်အဘူနာဝက်စ်ထန်နာဟိုလိုဟာအရင်တော့ကဒုက္ခသည်စခန်းမှာလုံခြုံရေးတာဝန်ယူခဲ့သူပါကလေးဘဝကလေးကအဲ့ဒီကျောင်းမှာသူကနေထိုင်ခဲ့တာပါဘီယက်နမ်ဒုက္ခသည်မိသားစုတစုနဲ့တိတ်ကိုရင်းနှီးခဲ့ပြီးတော့ဘီယက်နမ်ကလေးငယ်တွေနဲ့ကစားခဲ့ဘူးတာကိုသူကအမှတ်တရပြန်ပြောပြပါတယ်တထောင်996ခုနှစ်အထိ အဲဒီကျွန်းဟာဗီယက်နမ်ကနေထွက်ပြေးလာတဲ့ဒုက္ခတွေနေထိုင်ခဲ့တာပါအများစုကတော့နေရင်းနဲ့ရောက်လာကြတာပါတခြားကမ္ဘောဒီးယားနဲ့လာအိုနိုင်ငံသားတွေလည်းအလားတူပါပဲခမ်းမန်းချေဒုက္ခတဲ့နှစ်သိန်းခွဲလောက်အတွက်ဒီကျွန်းကယာယီတဲခွေရနေအိမ်ဖြစ်ခဲ့ပါတယ်အခုတော့ပြိုပြတ်နေတဲ့အဆောက်အဦးတွေအရင်တုန်းကကြက်ရှင်နေအသင်ဆေးရုံဟောင်းနဲ့ဗီယက်နမ်ကက်သလစ်ဖျားကြောင်ဟောင်းတစ်ခုနဲ့ အခုတော့ဒီကျွန်းဟာအစ်စ်ရောက်လာကြတဲ့ဒုက္ခတွေကြောင့်လက်ခံရေးလက်မခံရေးအခြေအတည်ငြင်းခုန်နေကြရပါပြီ။အင်ဒိုနီးရှားအနာပိုင်းတွေကတော့ဂလန်ကျွန်းမှာရိုဟင်ဂျာဒုက္ခတွေကိုလက်ခံမှုစဉ်းစားနေပါတယ်။ရိုဟင်ဂျာဒုက္ခတွေဟာမြန်မာနိုင်ငံကနေရှေ့တွင်နဲ့ထွက်ပြေးလာပြီးတော့အနီးနားအင်ဒိုနီးရှားကျွန်းစုတွေကအနောက်ဘက်အစွန်းဆုံးအာချေးပြည်နယ်တွေထိဆိုက်ရောက်လာကြတာပါ။အာချေးပြည်နယ်ဘက်ကတော့သူတို့တွေဆိုက်ရောက်လာတာကိုအပြင်းထန်ကန့်ကွက်တာတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဘတ်တန်မြို့တော်အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိတဲ့သူတွေကတော့ရိုဟင်ဂျာဒုက္ခတွေရွှေ့ပြောင်းအခြေချရေးစဉ်းစားနေတဲ့အကြောင်းပြောပါတယ
်။
ဒီကိစ္စနဲ့ပတ်သက်လို့ဘတ်တန်မြို့တော်အစိုးရအဖွဲ့ကဗဟိုအစိုးရအုပ်ချုပ်ရေးဌာနကိုလွှဲအပ်မှာပါ။ဒီပကရောက်လာတဲ့ဒုက္ခတွေအရေးကိုဗဟိုအစိုးရကပဲကြိုက်တွေ့ရပါ
။ဂလန်ကျောင်းသားတချို့ကလည်းရိုဟင်ဂျာဒုက္ခတွေရွှေ့ပြောင်းအခြေချလာမှာကိုစိုးရိမ်နေကြပါတယ
်။ဒုက္ခတွေနဲ့ပတ်သက်လို့နောက်ဆက်တွဲပြဿနာရရှိနိုင်တဲ့ security ရိုဟင်ဂျာဒုက္ခတွေကိုလက်မခံမှုဒေသခံတွေကကန့်ကွက်နေရပါ။အာချီးပြည်နယ်ထဲမှာကိုပဲရိုဟင်ဂျာဒုက္ခတွေရောက်တာကိုသိပြီးတော့လက်မခံကြင်ကြအောင်လေ
။1990ပြည့်နှစ်နှောင်းပိုင်းနေကလေးကဂလမ်ကျွန်းနဲ့ဘတ်တန်ပတ်ပတ်လည်ကျွန်းတွေကိုတံတားတွေနဲ့ဆက်သွဲထားတာကိုတချို့ကထောက်ပြပြီးတော့လုံခြုံရေးအရာစိုးရိမ်ရတယ်လို့ပြောနေပါတယ
်။ဒီကျွန်းတော်ရိုဟင်ဂျာဒုက္ခတွေခိုးလို့မနေရဖြစ်သုံးလာမယ်ဆိုရင်ကျုံမမှာရှိတဲ့အာဏာပိုင်တွေအနေနဲ့သူတို့ကိုဆောင်းချက်ဖို့ဆိုတာတိတ်ကိုခက်ပါလိမ့်မယ
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့စာရင်းတွေအရာကတော့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလနောက်ပိုင်းအာချေးပြည်နယ်တွေကိုစိုက်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်က1500လောက်ထိရှိတယ်ဆိုပြီးတော့ပြောဆိုထားကြောင်းပါရှင်